တော်တာရှင်များခင်ဗျာအခုအခါမှာယာသီဥရုဟာတကဘာလုံးမှာဖောက်ပြန်နေပါတယ်အေးတဲ့နေရာတွေကပိုအေးပြီးပူတဲ့နေရာတွေကလည်းပိုးပြီးတော့ပူနေပါတယ်အေးတဲ့နေရာကမအေးတော့ပဲပူလာတာလည်းပဲရှိပါတယ်လင်းမုံတိုင်းတွေဆိုရင်လည်းပိုပြီးတော့ကျလာကြပြီးပိုမိုပြီးတော့ပြင်းထန်လာပါတယ်အရင်တုန်းကရေမကြီးတဲ့နေရာတွေမှာရေကြီးပြီးတော့ပင်လယ်ရေပြင်တွေဟာလည်းမြင့်တက်လာပါတယ်လွန်ခဲ့တဲ့အနှစ်60လောက်ကကျွန်တော်ပြည်တိုင်းနိုင်ငံမှာပညာသင်နေတုန်းကရေရှမ်းနေဆိုတာမကြားဘူးပါဘူးအခုဒီသတင်းနှစ်ဆင်လို့လို့ကြားနေရပါတယ်အာတိတ်သမုတ်တရားကိုဖုံးနေတဲ့ရေခဲပြင်ကြီးဟာလည်းအေးပြောနေပါတယ်မြန်မာနိုင်ငံမှာလည်းအရင်တုန်းကဆိုရင်ရန်ကုန်မြို့ရဲ့အပူချိန်ဟာအမြင့်ဆုံး69°F ဒီဂရီလောက်ပဲရှိပါတယ်အခုတော့ဖြင့်အရင်တုန်းကမြင်းကြံတို့ပခုတ်ကူတို့မှသာကြားပူးခဲ့တဲ့109-110°F တွေကိုရောက်နေပြီဖြစ်ပါတယ်ဒီလိုရာသီဥတုကမောက်ကမဖြစ်နေတာဟာကမ္ဘာကြီးပူနွေးလာလို့ Global Warming ဖြစ်လို့ပါလို့သိပ္ပံပညာရှင်တွေကကောက်ချက်ချကြပါတယ်ဒီပူနွေးလာမှုဟာအထူးသဖြင့်ကြောင်မီးသွင်းတဲ့ရေနံအတွက်ပစ္စည်းတွေအသုံးများလို့ဖြစ်တယ်လို့လည်းပဲယုံကြည်ကြပါတယ်ကြောင်မီးသွေးကိုမီးရှို့ရင်ကာဗွန်ဒိုင်အောက်ဆိုက်တွေထွက်လာပြီးအဲ့ဒီဓာတ်ငွေတွေဟာပျောက်မသွားဘဲနဲ့ကောင်းကင်မှာစောင့်ချုံပေးထားသလိုအုံမိုးနေရပါတယ်ဒါကြောင့်မို့လို့ညဉ့်ညမ်းမှုဖြစ်စေတဲ့လောင်စာတွေအစားဘာကိုသုံးရင်ကောင်းမလဲဆိုတာကိုစဉ်းစားရကနေပြီး renewable energy ဆိုတာသုံးဖို့လို့အဖြေရလာပါတယ် renewable energy ဆိုတာကိုဘယ်လိုဘာသာပြန်ရင်ကောင်းမလဲဆိုတာစဉ်းစားရင်ဒီအတိုင်းပဲသုံးလိုက်ပါတယ် renewable ဆိုတာကကုန်ခန်းမသွားပဲပြန်ပြီးတော့သုံးလို့ရတာမျိုးကိုဆိုလိုပါတယ်ဥပမာအဖြစ်နေနဲ့လေဆိုရင်ကဘာတည်တဲ့၍ဘယ်တော့မှကွယ်သွားဖို့မရှိပါဘူး renewable energy ဆိုတာတွေထဲမှာဘာတွေပါတယ်လဲဆိုတော့နေလေရေဒီရေလှိုင်းဘူမိအပူချိန် geothermal စတာတွေဖြစ်ပါတယ်အဲ့ဒီထဲထဲမှာမှနေစွမ်းအင်နဲ့လေစွမ်းအင်ဟာအရေးအကြီးဆုံးနဲ့အသုံးအများဆုံးဖြစ်လာပါတယ်စပြီးတော့သုံးကားစကဈေးကြီးလို့တခြားစွမ်းအင်တွေနဲ့မပြိုင်နိုင်ပေမဲ့အခုအခါမှာတော့အသုံးများပြီးတော့ဈေးပိုတက်တာတဲ့ဤပညာတွေလည်းပဲတွေ့လာတာနဲ့အမျှဈေးနှုန်းလည်းပဲကျလာပါတယ်။ဥပမာနေစွမ်းအင်ဆိုရင်လျှက်စစ်ဓာတ်အားတဝက်ထုတ်လုပ်နိုင်ဖို့1990ပြည့်နှစ်ကအမေရိကန်နိုင်ငံမှာဒေါ်လာ150လောက်ကုန်ကြပါတယ်။အခုကမှတော့ပြား90လောက်ပဲဈေးနှုန်းရှိပါတော့တယ်။ရေအားလျှက်စစ်ဆိုလည်းပဲဒီလိုပါပဲဒါတွေကိုတော့နောက်မှပဲတရားဆွေးနွေးပါမယ်။အဲ့ဒီအသည့်တရားဝင်လာတာနဲ့အမျှဖွံ့ဖြိုးပြီးနိုင်ငံတွေမှာလျှက်စစ်ဓာတ်အားထုတ်ဖို့ကြောင်မီးသွင်းတဲ့ဒီဇယ်စီတို့ကိုမသုံးဆွဲတော့ဘဲနဲ့ renewable energy ကိုပြောင်းလဲပြီးတော့သုံးလာကြပါတယ်။ Iceland နဲ့ Norway နိုင်ငံတို့မှာဆိုရင်တပြည်လုံးသုံးဆွဲတဲ့လျှက်စစ်ဓာတ်အားလုံး renewable energy ကနေပြီးတော့ထုတ်လုပ်ပါတယ်။လေစွမ်းအင်အသုံးပြုပြီးလျှက်စစ်ဓာတ်အားထုတ်တာဆိုရင် Denmark နိုင်ငံမှာသူတို့နိုင်ငံရဲ့လိုအပ်ချက်လျှက်စစ်ဓာတ်အား42%ပေါ်တူဂီနိုင်ငံမှာဆိုရင်23%သုံးနေပြီဖြစ်ပါတယ်။နော်ဝေးနိုင်ငံမှာဆိုရင်လေပိုပြီးတော့ပြင်းပြင်းထန်ထန်ရအောင်ကမ်းခြေနဲ့-20လောက်ဝေးတဲ့နေရာမှာမုန်တိုင်းတန်ခံနိုင်တဲ့လေဟတ်ကြီးတွေဆောက်လုပ်ပြီးတော့သုံးဆွဲနေပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့လည်းပဲတရုတ်ပြည်မှာအသစ်ဆောက်တော့တဲ့အဆောက်အုံတွေအားလုံးလိုလိုဟာနေစွမ်းအင်ကိုအပူအအေးပေးဖို့အတွက်သုံးပါတယ်။လွန်ခဲ့တဲ့လကရာသီဥတုထိမ့်သိမ်းရေးအစီအဝေးကြီးလုပ်တဲ့မော်ရိုကိုနိုင်ငံကဂါဇာဇတ်မြို့မှာနေစွမ်းအင်ကိုသုံးပြီးတော့လျှက်စစ်ဓာတ်အားမီဂါဝတ်160ထုတ်လုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလေသမားတွေဟာဝင်ငွေအသစ်တစ်မျိုးရနိုင်ကြပါတယ်။လေသမားတွေကသူတို့ရဲ့လယ်မြေတွေကိုသိနှံမဆိုင်ပြိုးတော့ပဲလေစွမ်းအင်ထုတ်လုပ်ဖို့အတွက်ငှားစားနေကြပါတယ်။ဥပမာပြောရရင်ကော်လိုရာဒိုပြည်နယ်မှာလေစွမ်းအင်ထုတ်လုပ်ဖို့အတွက်တော်ပိုင်တစ်ခုလဲပတ်နိုင်ဖို့လေခွက်တစ်ခွက်ကိုတစ်နှစ်ကို$10,000နဲ့ငှားစားကြပါတယ်။အမေရိကန်ကုမ္ပဏီတွေကလည်းrenewable energy ကိုဝယ်ယူသုံးစွဲနိုင်ဖို့အခု2016ခုနှစ်မှာချုပ်ဆိုတဲ့စာချုပ်တွေအရဆိုရင်အကြီးဆုံးကုမ္ပဏီကြီး5ခုအနေနဲ့ဝယ်မဲ့အတိုင်းအတာတွေက amazon.com ကုမ္ပဏီက megawatt 419 microsoft ကုမ္ပဏီက259 google ကုမ္ပဏီက megawatt 200 dow chemical က megawatt 150 3m ကုမ္ပဏီက megawatt 120တို့ဖြစ်ကြပါတယ်ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံအနေနဲ့လည်းပဲrenewable energy အသုံးပြုရေးကိုစတင်စမ်းသပ်သင့်ပြီလို့ထင်ပါတယ်ပထမအဆင့်အနေနဲ့နေအကြဆုံးထွက်တဲ့နေရာမျိုးပြီးတော့လေအတိုက်ဆုံးနေရာမျိုးတွေကိုရှာဖွေလေ့လာပြီးပြီလို့ထင်ပါတယ်အဲ့ဒါကိုသိပြီးရင်ထပ်ပြီးတော့ဤပညာအသစ်ရှာမနေပဲ ကြည်ပီးသားနည်းပညာတွေကိုစမ်းသပ်ကြည့်ဖို့လိုပါတယ်။နေဆွမ်းအင်းနဲ့ပတ်သက်လို့ဂျာမနီတရုတ်ပြည်နဲ့အမေရိကန်ပြည်ထောင်စုတို့ဟာအတိုးတက်ဆုံးဖြစ်မယ်လို့ထင်ပါတယ်။မော်ရိုကိုနိုင်ငံမှာရှိတဲ့ Noah 1 ဟာကမ္ဘာပေါ်မှာအကြီးဆုံးပဲဖြစ်ပါတယ်။ဝါဇာဇတ်လိုတဲခန္ဓာရမျိုးမြန်မာနိုင်ငံမှာရှိမယ်မထင်ပါဘူး။လေဆွမ်းအင်းနဲ့ပတ်သက်လို့ဒင်းမတ်၊နော်ဝေး၊နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုတို့ကိုလေ့လာကြည့်ရှုနိုင်ပါတယ်။Renewable energy တွေထဲမှာသတိထားပြီးတော့စောင့်ကြည့်ဖို့သင့်တဲ့စမ်းသပ်မှုတစ်ရပ်ကတော့ဒီရေကနေပြီးတော့စွမ်းအင်ထုတ်လုပ်တာဖြစ်ပါတယ်။ Denmark, Norway နဲ့ Britain နိုင်ငံတို့မှာအခုအခါစမ်းသပ်နေကြပါတယ်။ဒီရေရဲ့စွမ်းအင်ကိုစီးပွားပစ်ထုတ်လုပ်နိုင်မဲ့နည်းပညာမျိုးတွေ့လာလို့ရှိရင်တော့ကျွန်တော်တို့စစ်တောင်းမြေဝကဒီရေအတက်အကျအများဆုံးနေရာတွေကိုစမ်းသပ်ကြည့်ရင်ကောင်းမယ်ထင်ပါတယ်။အောင်မြင်တယ်ဆိုရင်မုတ်ပလင်း၊တထုံ၊မော်လမြိုင်တလျှောက်ဆက်ယုံတွေအတွက်လျှက်စစ်တပ်အားလွယ်လွယ်ကူကူရနိုင်ဖို့အခြေအနေဖြစ်လာမှာပါ။တခုစဉ်းစားရမှာကတော့ထွက်ရှိလာတဲ့လက်စစ်ဓာတ်တွေကိုဘယ်လိုအသုံးပြုမလဲဆိုတာပါပဲ။ကျွန်တော်ကတော့နိုင်ငံရဲ့လက်စစ် grid ထဲကိုထည့်နိုင်ရင်အကောင်းဆုံးလို့ထင်ပါတယ်။အနောက်နိုင်ငံတွေနဲ့တောင်ကိုရီးယားနိုင်ငံတို့မှာစိတ်ချရတဲ့ lithium battery ထုတ်လုပ်ဖို့အတွက်သုရေသနလုပ်တာတွေလည်းပဲကြားသိနေရပါတယ်။ဒါကတော့နောက်တစ်ဆင့်ကြာမှစဉ်းစားဖို့လိုအပ်မယ်ထင်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမှာချမ်းသာကြပါစေ။